မေရိကန်ပြည်သူလေပိုင်းကအော်ကလာဟာမာပြည်နယ်မှာဒီတရင်ကနေတုန်းကတနအီကိုမိုင်း200နီးပါးနှုတ်နဲ့တိုက်ခိုက်ခဲ့တဲ့လေဆင်နှမောင်းကြောင့်လူပေါင်း52ဦးထက်မနည်းသေဆုံးပြီးတော့အပျက်စီးကြီးကြီးမားမားဖြစ်ခဲ့ပါတယ်။အခုဒီအပျက်စီးတွေတဲကအသက်ရှင်ကျန်ရင်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကရှာဖွေကူညီမှုတွေလှုပ်ဆောင်နေကြပါတယ်။သေဆုံးတဲ့ရေအတွက်ဟာလည်းဒီထက်ပြီးတော့ပိုများလာနိုင်တယ်လို့အာဏာပိုင်တွေကခန့်မှန်းထားပါတယ်။သေဆုံးကြတဲ့အထက်မှာကလေးငယ်တွေလည်းပါပါတယ်။လေဆင်နှမောင်းတိုက်ခိုက်မှုကြောင့်ကျောင်းတစ်ခုအတွင်းမှာသေဆုံးခဲ့ကြတာပါ။အိုကလာဟိုမာမြို့ရဲ့စင်ကြေပုံးကမိုးရက်ကွက်အစိတ်ပိုင်းတော်များများပျက်စီးသွားပါတယ်။လေဆင်နှမောင်းကြောင့်ဒီရက်ကွက်တစ်ခုလုံးနှီးပါလုံးလုံးပြပြဝက်သွားခဲ့တာပါ။ဒဏ်ရာသူက120ထက်မနည်းရှိပါလေ။မုန်တိုင်းတိုက်ခိုက်သွားတဲ့ကျောင်းနှစ်ကျောင်းရဲ့အပြူပြက်တွေတဲကနေပြီးတော့ကလေးငယ်အချို့ကိုအသက်ရှင်လျက်ကယ်ထုတ်နိုင်ခဲ့ပေမဲ့ကလေးချို့ဟာပျောက်ဆုံးနေဆဲရှိပါတယ်။သူတို့ရဲ့ကလေးတွေကိုရှာဖွေနေကြတဲ့မိဘတွေအတွက်အတော်ကြီးကိုကြေကွဲဝမ်းနည်းရပါတယ်လို့အိုကလာဟိုမာရဲ့အုပ်ချုပ်ရေးမှူးမယ်ရီဖောလင်းကသတင်းတောက်တွေကိုပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုကူညီဖို့ဒီပြည်နယ်ဆောင်တပ်တွေရောရဲတွေကိုပါထပ်လွှတ်ပေးထားတယ်လို့သူကပြောပါရယ်။သမရဥပမာကလည်းဒီဖီမာလို့ခေါ်တဲ့ပြည်တော်စုရေးပေါ်အခြေတည်စီမံခန့်ခွဲမှုအေဂျင်စီကိုလည်းလိုအပ်သလိုကူညီဆောင်ရွက်မှုတွေလုပ်သွားဖို့ဆိုပြီးတော့ညွှန်ကြားချက်ထုတ်ထားပါရယ်ခင်ဗျာ။